ထောက်လိုင်းလုပ်ငန်းတစ်စီးတစ်ပိုင်းဖြစ်ဥရောပသမ္မဂ EU ယုံတွေကိုအမေရိကန်မြို့သားလုံခြုံရေးအေဂျင်စီကကြားဖြတ်ထောက်လှမ်းမှုတွေရှိခဲ့တဲ့အကြောင်းဂျာမန်သတင်းစာတစ်စောင်ကဖော်ပြလိုက်တဲ့အတွက်ဒေါသထွက်ခဲ့ကြတဲ့ဥရောပအစိုးရအရာရှိတွေကအမေရိကန်ကိုဖြေရှင်းချက်တောင်းနေကြပါတယ်။သတင်းတိုင်းသာမှန်ခဲ့တဲ့ဆိုရင်အမေရိကန်နဲ့ EU ဆက်ဆံရေးမှာထိခိုက်မှာဖြစ်တဲ့အကြောင်းလဲဥရောပပါလီမန်ရဲ့ဥက္ကဋ္ဌမာတင်ရှွတ်စ်ကတင်းငွေနေနေကပြောခဲ့တာပါ။အမေရိကန်တာဝန်ရှိသူတွေအနေနဲ့ဖြေရှင်းချက်အပြည့်အဝပေးဖို့လဲသူကတောင်းဆိုလိုက်ပါတယ်။ဂျာမန်တရားရေးဝန်ကြီးကလည်းအမေရိကန်ဟာမဟာမိတ်တွေအပေါ်မှာစီးခစ်ကာလကနီးတွေကျင်းသုံးနေပြီးဥရောပကိုလည်းရန်သူလိုမြင်နေတယ်လို့ဆွဆွဲခဲ့တာပါ။ဥရောပအရာရှိတချို့ကဆိုရင်လည်းအတ္တလန္တိတ်ဒေသလွတ်လပ်စွာကုန်သွယ်ခွင့်ဆွေးနွေးမဲ့အစီအစဉ်တွေကိုစိုင်းငံ့ထားဖို့အထိတောင်းဆိုနေကြပါတယ်။ဝါရှင်တန်ဘရပ်ဆယ်နဲ့နယူးယောက်ကုလသမဂ္ဂရုံးချုပ်တွေမှာရှိတဲ့ EU ရုံးတွေမှာအမေရိကန်ကထောက်လှမ်းရေးကိရိယာတွေတက်ဆင်ထားပြီးတယ်လီဖုန်းနဲ့အီးမေးလ်ဆက်သွယ်မှုတွေတခြားသတင်းချက်လက်တွေကိုစောင့်ကြည့်ထောက်လှမ်းနေတဲ့အကြောင်းစနေနေ့တုန်းကပဲဂျာမနီနိုင်ငံကဒါစပီကာပတ်စင်ဆာဆောင်ကဖော်ပြလိုက်တာပါ။ထောက်လှမ်းရေးအစီအစဉ်တစ်ခုကိုလူစည်းရှင်ကြားဖော်ထုတ်ခဲ့တဲ့အမေရိကန်အမျိုးသားလူညွန့်ရေးအေဂျင်စီဝန်ထမ်းအောင်အက်ဒဝတ်စနိုဒန်ထံကနေရရှိထားတဲ့အချက်လက်တွေအရသိရတာလို့လည်းသတင်းကဖော်ပြထားပါတယ်။